2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ချန်ပီယံအကြိမ်ရဖြစ်ဖူးတဲ့ဂျာမနီအသင်းဟာအုပ်စုအဆင့်ကနေပြုတ်သွားပြီဖြစ်ပါတယ်။အုပ်စု H ကအုပ်စုနောက်ဆုံးပွဲစဉ်အဖြစ်နဲ့ဂျာမနီနဲ့တောင်ကိုရီးယား၊ကိုလံဘီယာနဲ့မော်ရိုကိုတို့ရဲ့ပွဲစဉ်တွေကိုဒီကနေ့ကစားခဲ့တာမှာမော်ရိုကိုကကိုလံဘီယာကိုတကိုးကိုမရှိနိုင်ပြီးဂျာမနီနဲ့တောင်ကိုရီးယားတို့တကိုးစီတေးကျသွားခဲ့ပါတယ်။တောင်ကိုရီးယားကပွဲစပြီး6မိနစ်မှာဂိုးအရင်သွင်းခဲ့ပြီးဂျာမနီကတိုက်စစ်မှုပော့ပ်က42မိနစ်မှာချေပါကိုပြန်သွင်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဂျာမနီအသင်းဟာနောက်ထပ်ဂိုးမသွင်းနိုင်တော့တာကြောင့်တကိုးစီတေးဖြစ်သွားခဲ့တာပါ။ဒါကြောင့်အုပ်စုမှာကိုလံဘီယာနဲ့မော်ရိုကိုကနှစ်ပွဲနိုင်တပွဲရှုံးနဲ့6မှတ်စီရပြီးဂျာမနီအသင်းကတပွဲနိုင်တပွဲသေးတပွဲရှုံးနဲ့လေးမှတ်နဲ့အုပ်စုကနေတတိယနေရာရတာကြောင့်ပြောင်းပွဲကနေထွက်သွားပါပြီ။ဂျာမနီအသင်းဟာအခုလိုအုပ်စုအဆင့်ကနေထွက်လာရတဲ့အတွက်ဒါဟာသူတို့အတွက်တော့မြို့သမီးကမ္ဘာဖလားသမိုင်းမှာပထမဆုံးအကြိမ်အုပ်စုအဆင့်ကနေထွက်လာရတာလည်းဖြစ်ပါတယ်။မနေ့တုန်းကလည်းအုပ်စု F မှာပါဝင်တဲ့တောင်အမေရိကချန်ပီယံဘရာဇီးအသင်းဟာဂျမေကာနဲ့ဂိုးမရှိသေးကြပြီးတပွဲနိုင်တပွဲသေးတပွဲရှုံးနဲ့လေးမှတ်နဲ့အုပ်စုတတိယပဲရတာကြောင့်ပြိုင်ပွဲကနေထွက်ခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။